မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်ဇူလိုင်လ1ရက်တောက်ကြညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမတို့ခုအတန်လွှင့်ချိန်မတိုင်ခင်လေးမှာဒီစပိုင်းဆိုင်ရာချွေးရဲမှုတွေရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်အခုတော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျမကအင်ဂျင်နိုင်ပါဟုတ်ကဲ့အခုတော့သတင်းတွေကိုဗားရီဒီနေ့ပြောပြမလဲဆိုတာကိုမဆုမြတ်မွန်ကြီးပြောပါအောင်ရှင
်ဟုတ်ကျမကတော့ဆုမြတ်မော်ပါရှင်ဒီအမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်လျှောက်ထားသူတွေရဲ့လျှောက်လာတွေစီးစစ်နေချိန်မှာမက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းစီတဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရကရပ်ခဲ့တာကဥပဒေကိုချိုးဖောက်ရမရောက်ဘူးဆိုပြီးတော့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်မြန်မာလေတက်တိုက်လီရင်တစဉ်ထိုင်းနိုင်ငံလေကြောင်းပိုင်နယ်ထဲအထိကြာတာရင်းတွေကဝင်ရောက်ပြန်တမ်းပြီးတော့ KNU နယ်မြေထဲတိုက်ခိုက်ခဲ့မှုအပေါ်မြန်မာဘက်ကတောင်းပန်တယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားပါတယ်အာဆီယံအထူးကိုယ်စားလှယ်ကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးတာဝန်ရှိသူတွေအပြစ်ရတိုင်းရင်းသားအဖွဲ့တချို့နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတဲ့အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အကြေညာပေးပါမယ်မတ်အင်ဂျင်
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းဒီအာဆီယံအထူးတန်တမန်ကသူ့ရဲ့ဒီမြန်မာပြည်ခီးစဉ်အတွင်းမှာဘာတွေအဓိကဆောင်ရွက်သွားဖို့ရှိမလဲဆိုတာကိုသူနဲ့တွေ့ဆုံခဲ့တဲ့ဒီ EAO ကိုယ်စားလှယ်အဖွဲ့ဒုတိယခေါင်းဆောင်ကဒီ VOA ကိုပြောတာကိုလည်းနားဆင်ရဖို့ရှိပါတယ်တခါဒီကနေ့ပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာအာဆီယံနိုင်ငံတချို့ဗရင်းရင်ကိုမလိုက်နာဘူးလို့ပြောခွင့်ရကဝေဖန်လိုက်တာကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ဒီဥကရိထတိုက်ပွဲပြင်းပြင်းထန်ထန်ဆက်ပြီးတော့ဖြစ်ပွားနေတဲ့အခြေအနေကိုလည်းကြားမှာပါနောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍအပါအဝင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင်
အမေရိကန်ပြည်ထောင်စုမှာခေလွန်ခွင့်လျှောက်ထားသူတွေရဲ့လျှောက်လွှာတွေစီးစစ်နေချိန်မက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းစီတဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရကရပ်ခဲ့တာကဥပဒေချိုးဖောက်ရမရောက်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်အရှင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကကျင့်သုံးခဲ့တဲ့တင်းကျပ်တဲ့မူဝါဒအရခေလွန်ခွင့်လျှောက်ထားသူ9000လောက်မက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းနေခဲ့ကြရတာပါဒီအစီအစဉ်ကိုဘိုင်ဒန်အစိုးရလက်ထက်မှာရဆိုင်ဖို့လိုအပ်တဲ့အတိုင်းအသေးချာဆောင်ရွက်ခဲ့တယ်လို့ပြည်ထောင်စုတရားရုံးချုပ်မှာထောက်ခံမဲ9မဲကန့်ကွက်မဲ4မဲနဲ့ကြာတာရင်းတွေကဆုံးဖြတ်ခဲ့တာဖြစ်ပါတယ်2022ခုနှစ်ဇန်နဝါရီလတုန်းကဂျိုးဘိုင်ဒန်သမ္မတရာထူးတာဝန်ပထမဆုံးထမ်းဆောင်တဲ့နေ့မှာပဲဒီအစီအစဉ်ကိုရဆိုင်ခဲ့တဲ့အပေါ် Republican Party ထောက်ခံသူများတဲ့ Texasစနေမစ္စရီပြည်နယ်တွေကနေတရားဆွဲခဲ့တာဖြစ်ပါတယ်ပြည်ထောင်စုတရားရုံးချုပ်ကဂျာတာရီနီကချမှတ်တဲ့နောက်ထပ်ဆုံးဖြတ်ချက်တစ်ခုကတော့လေထုညဉ့်ညမ်းမှုတိုက်ဖျက်ရေးဥပဒေအရသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအနေနဲ့ဖန်လုံအိမ်ဒဏ်ငွေထုတ်လွှတ်မှုကိုကန့်သတ်ခွင့်မရှိဘူးလို့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာကမ္ဘာ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိုထိခိုက်စေတဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကဝေဖန်ခဲ့ကြပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့ဆောင်ရွက်နေကြသူတွေအတွက်ဆုပ်ယုပ်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်အာဏာရသမ္မတတွေရွေးချယ်ပြီးတော့ရာသက်ပန်တရားသူကြီးအဖြစ်ရာထူးခန့်အပ်ခံရတဲ့အမေရိကန်ပြည်ထောင်စုတရားရုံးချုပ်မှာတော့ပထမဆုံးလူမဲအမျိုးသမီးတရားသူကြီးအဖြစ်နဲ့ကန်တာဂျီဘရောင်းဂျက်ဆင်ကြာတာပြည်နေတုန်းကပဲကျန်းသစ္စာချိန်ဆခဲ့ပါတယ်။ရာထူးကနေအနားယူသွားတဲ့တရားသူကြီးစတီဗင်ဘရိုင်ယာနေရာမှာလူမဲအမျိုးသမီးတရားသူကြီးကန်တာဂျီဘရောင်းဂျက်ဆင်ကတာဝန်လွှဲယူခဲ့တာဖြစ်ပါတယ်ရှင
်။နောက်ကျနေ့အစောပိုင်းကယူကရိန်းနိုင်ငံအော်ဒက်ဆာဒေတာကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လူအနည်းဆုံး18ဦးသေဆုံးခဲ့ပြီးဒဏ်ရာရှင်များစွာဒဏ်ရာရရှိခဲ့ကြပါတယ်။ရုရှားတွေပြစ်မှတ်ထားခဲ့တဲ့နေရာများစွာတဲကတစ်ခုကတော့လူနေအဆောက်အဦတစ်ခုဖြစ်ပါတယ်။မွေကျွန်းကနေရုရှားတပ်တွေကိုစုခွာခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြာတာပတိနေ့တုန်းကပြောပါတယ်။ယူကရိန်းကိုတိုက်ခိုက်ဖို့နဲ့ယူကရိန်းစစ်ကောင်ကသင်္ဘောတင်ပို့ဓာတ်တွေကိုစောင့်ကြည့်စစ်ဆေးဖို့ပင်လယ်တစ်ထဲကအဲ့ဒီကျွန်းကိုစစ်ရဲ့အစောပိုင်းကာလမှာရုရှားကသိမ်းပိုက်အသုံးပြုခဲ့တာဖြစ်ပါတယ်။ယူကရိန်းကလာသူ့ရဲ့စိတ်ကမ်းတွေကိုမိုင်းရှင်းပေးမယ်ဆိုရင်တင်မောတွေရဲ့လုံခြုံရေးကိုရုရှားကအာမခံမမယ်လို့ရုရှားကိုရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ကြာတာပတိနေကတွေ့ဆိုအမှာရုရှားသမ္မတပူတင်ကပြောကြားလိုက်ပါတယ်ရုရှားတပ်တွေစုံသွားကြတာကိုယူကရိန်းသမ္မတရုပ်အကြီးကဲအရီယာမတ်က Twitter လူမှုစာမျက်နှာမှာအတည်ပြုထားပါတယ်ယူကရိန်းကိုဒေါ်လာ1ဘီလီယံအကူအညီပေးမယ်လို့ဗြိတိန်နိုင်ငံကကြာတာပတိနေကကြေညာလိုက်ပြီးဒီကူညီကလေကြောင်းရာကာကွယ်ရေးစနစ်တွေ လူမပါတဲ့ရင်းမြန်တွေနဲ့ယူကရိန်းစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေအတွက်ဖြစ်ကြောင်းဝန်ကြီးချုပ်ဘော်ရစ်ယဲလ်ဆင်ရဲ့ရုံးကပြောပါတယ်။ဗြိတိန်နိုင်ငံဟာယူကရိန်းရဲ့မိတ်ဆွေစစ်နဲ့မဟာဗျူဟာမိတ်ဖက်ဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လန်စစကီကတွစ်တာလူမှုစာမျက်နှာမှာရေးသားထားပါတယ်။
ကမ္ဘာစီးပွားရေးရာသီဥတုပြောင်းလဲရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်။နိုင်ငံပေါင်း20ပါဝင်တဲ့ G20 ထိပ်သီးစည်းဝေးပွဲကိုနိုဝင်ဘာလမှာကျင်းပတဲ့အခါအနောက်နိုင်ငံခေါင်းဆောင်တွေတက်ရောက်မဲ့အရေးအယံဖျားသားနေပါတယ်။ G20 ထဲမှာရုရှားနိုင်ငံပါဝင်တဲ့အတွက်သမ္မတဗလာဒီမီယာပူတင်တက်ရောက်ရင်ထိပ်သီးအစည်းအဝေးကိုသပိတ်မှောက်မယ်လို့အမေရိကန်အပါအဝင်စီးပွားရေးအင်အားကြီးဒီမိုကရေစီ5နိုင်ငံခေါင်းဆောင်တွေအစောပိုင်းကပြောကြားခဲ့ကြတာပါ။ဒါပေမဲ့ G20 ထိပ်သီးစည်းဝေးပွဲတက်မယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကကြာသာရေးနေတော့ကအတည်ပြုပြောကြားခဲ့ပါတယ်။ Britain ဝန်ကြီးချုပ် Boris Johnson ကလည်းထိပ်သီးစည်းဝေးပွဲမှာတရုတ်နဲ့ရုရှားတို့ရဲ့ပြောကြားချက်တွေကိုပြန်လည်မေးခွန်းထုတ်မှုမရှိဘဲဖြစ်မယ်လို့ပြောပြီးတော့အနောက်နိုင်ငံခေါင်းဆောင်တွေကိုတက်ရောက်ဖို့တိုက်တွန်းထားပါတယ်။ EU ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ Germany ဝန်ကြီးချုပ် Olaf Scholz တို့ကလည်း G20 ထိပ်သီးစည်းဝေးပွဲကိုတက်မဲ့သဘောမျိုးဒီသတင်းပတ်ထင်မှာပဲပြောကြားခဲ့ကြတာပါ။အနောက်နိုင်ငံကောင်းဆောင်တွေကိုတမရပူတင်နဲ့တစပွဲတဲ့နေရာမချပါဘူးဆိုတဲ့အာမခံချက်ကိုအိရှင်အင်ဒိုနီးရှားနိုင်ငံကပေးထားတယ်လို့အင်တလီဝန်ကြီးချုပ်မာရီယိုဒရာဂီကလည်းပြောကြားထားပါတယ်။အမေရိကန်တမရဂျိုးဘတ်တန်တိုက်ရောက်မလားဆိုတဲ့ VOA အမေးကိုတော့အင်ဂျီရောကဖြေချခြင်းမရှိသေးပါဘူး။ရုရှားတမရအနေနဲ့ထိပ်သီးအစည်းအဝေးပွဲကိုလူကိုယ်တိုင်တိုက်ရောက်မယ်မတိုက်ရောက်ဘူးဆိုတာအချိန်တန်ရင်ဆုံးဖြတ်မယ်လို့ရုရှားတမရယုံပြောခွင့်ရကဂျာတာရင်းတွေကပြောကြားခဲ့ပါတယ်။အိရှင်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံတမရဂျိုးကိုဗီဒိုတို့ကတော့G20 ထိပ်သီးစည်းဝေးပွဲအဆင်ပြေပြေကျင်းပနိုင်ဖို့အတွက်တန်တမာရေးနီးနဲ့ကြိုးပမ်းတဲ့အနေနဲ့တမရပူတင်ကိုမော်စကိုမြို့တော်မှာကြာသာပတေးနေ့ကတွေ့ခဲ့တယ်လို့ယူကရိန်းတမရဗလာဒီမီယာဇယ်လန်စကီကိုလည်းခေဂီးမြို့တော်မှာပို့ထူးနေတော့ကတွေ့ဆုံခဲ့ပါတယ်ရှင်
။အင်ဒိုနီးရှားတမရဂျိုကိုဝီဒိုတို့ကယူကရိန်းနဲ့ရုရှားခေါင်းဆောင်တွေအကြားမှာဆက်တွေ့ရေးသရာအဖြစ်ဒူတာဝင်ယူပေးမဲ့အကြောင်းကြာသာပတေးနေ့ကကန့်လန့်လိုက်ပါတယ်။လက်ရှိစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ဥက္ကဋ္ဌဂျိုကိုဝီဒိုတို့ဟာကြာသပတေးနေ့ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်သတင်းစာဆရာတွေနဲ့တွေ့ဆုံမှာအခုလိုပြောခဲ့တာဖြစ်ပါတယ
် Sebagaimana yang saya sampaikan di Kiev walaupun situasi saat ini masih sangat sulit
ကြည့်ပြမှာကျွန်တော်ပြောခဲ့သလိုပါပဲလက်ရှိအခြေအနေကခက်ခဲနေစေဖြစ်ပေမဲ့ငြင်းချမ်းစွာစကားပြောရေးကိုရှည်တမ်းတင်ပြီးဆွေးနွေးပွဲအတွက်ကျွန်တော်တို့ဖွင့်ထားကြရပါမယ်ဆိုတာကိုကျွန်တော်တစိုက်မှတ်မှတ်ပြောခဲ့ပါတယ်ယူကရိန်းသမ္မတဇယ်လန်စကီရဲ့သတင်းစကားကိုသမ္မတပူတင်စီကိုကျွန်တော်ဆောင်ချင်းပေးခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်ကြားမှာဆက်သွယ်ရေးတရားအဖြစ်ကျွန်တော်ဆောင်ရွက်ပေးဖို့အစဉ်အသစ်ရှိကြောင်းပြောခဲ့ပါတယ်လို့အင်ဒိုနီးရှားသမ္မတဝီဒိုဒိုကပြောခဲ့တာပါ။သမ္မတဝီဒိုဒိုကဂျွန်လ29ရက်နေ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့လည်းတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးညီလာခံကိုတွားရောက်ခဲ့ပြီးတဲ့နောက်ယူကရိန်းကိုသူကခီးဆက်ခဲ့တာဖြစ်ပါတယ်။ရုရှားကိုယူကရိန်းကတိုက်ခိုက်ခဲ့တဲ့စစ်ကြောင်းကမ္ဘာစားတမ်းအိတ်ခါအကျပ်တဲကိုစိုးဝါးစေခဲ့ပါတယ်။တီးနန်းစားသုံးစီလောင်စားစီတန်းငွေနဲ့တန်းမြေဩဇာဈေးတွေလည်းတက်ခဲ့ရပါတယ
်။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်ဇူလိုင်လတည့်ရက်တောက်ချာနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါရှင်မြန်မာလေတက်တိုက်လေရင်တစဉ်ထိုင်းနိုင်ငံလေကြောင်းပိုင်နယ်ထဲအထိဂျာတာရင်းကဝင်ရောက်ပြန်တမ်းပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ KNU နယ်မြေတဲ့တိုက်ခိုက်ခဲ့မှုအပေါ်မြန်မာဘက်ကတောင်းပန်ခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံတာကဖီနယ်ပုတ်ဖရခရိုင်အပေါ်အထိမြန်မာတိုက်လေရင်ပြန်တမ်းခဲ့တဲ့ကိစ္စကိုအခြေအနေပိုဆိုးအောင်မလုပ်ချင်ဘူးလို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝချာကဒီကနေ့ပြောကြားခဲ့ပါတယ်
။ဟုတ်แล้วก็ขอโทษมาอะไรมาแล้วก็โทรเฟซก็คุยกันแล้วนะนี่แหละคือสิ่งที่มันเป็น
ထိုင်းမြန်မာစစ်တပ်မှုတွေအပြန်အလှန်ပြောကြားခဲ့ကြတာမှမြန်မာဘက်ကတောင်းပန်ပါတယ်။နိုင်ငံကြားရေးဝန်ကြီးဌာနနှစ်ခုကြားမှလည်းပြောကြားခဲ့ကြပါတယ်။ဒီအဖြစ်အပျက်ကကြီးကျယ်လေးနက်တယ်လို့မြင်ကောင်းမြင်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကဘလို့တုံ့ပြန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်။နှစ်ဖက်လုံးကကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားတဲ့အတွက်ဆွေးနွေးဖြေရှင်းခဲ့ကြပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကပြောကြားခဲ့တာပါ။ဒီပြဿနာကကြီးမားတဲ့ပြဿနာမဟုတ်ပါဘူးလို့လည်းသူကပြောကြားခဲ့ပါတယ်။ကြတာပြင်းနေတော့ကမြန်မာတိုက်လေရင်ထိုင်းဝေဟင်ထဲကိုပြန်တန်းခဲ့ချိန်မှာနေဆက်မှာရှိတဲ့ထိုင်းချေးရွာတွေကရွာသားတွေចောင်းသူចောင်းသားတွေပြေးလွရာကိုပြေးလွှာပုန်းခိုခဲ့ကြရပါတယ်။ AP သတင်းဌာနကရရှိတဲ့ရုပ်သံတွေမှာတော့ MiG 29 တိုက်လေယာဉ်တွေဟာမြန်မာနိုင်ငံဘက်ခြမ်းကိုဘုံကျဲတိုက်ခိုက်တာမဟုတ်ခင်မှာထိုင်းပိုင်နဲ့ကျေးရွာတွေနဲ့စာတင်ကျောင်းတွေပေါ်မှာအချိန်ချင်းပြန်ဝဲတာတွေ့ခဲ့ရပါတယ်။ဝါလီကျောင်းကမူလာရန်နဲ့အလဲရန်ကျောင်းသူကျောင်းသား200ကျော်ဟာစာတင်ကန်းတွေကနေကျောင်းဝင်းတွေကဒီအရေးပေါ်ပုံခိုတဲ့နေရာမှာခိုလုံခဲ့ကြရပါတယ်။ကြာသာပြည်နေတော့ကထိုင်းနယ်စပ်မှာရှိတဲ့ KNU နယ်မြေအပေါ်စစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုကြောင့်အရသာတယောက်ထက်မနည်းသေဆုံးခဲ့တယ်လို့အများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းနိုင်ငံဘက်ထွက်ပြေးသူဟာလည်း900ကျော်ရှိတယ်လို့ထိုင်းအစိုးရကပြောပါတယ်ရှင်။
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမကအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအထိမျှော်မှန်းဆွေးနွေးနေတယ်လို့အထူးတန်တမနဲ့ဆွေးနွေးခဲ့တဲ့ EU အဖွဲ့ကပြောပါတယ်။အပြစ်ကရက်စဲရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါ်ရေးရည်ရွယ်ချက်3ရက်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာဖြစ်တယ်လို့အာဆီယံအထူးတန်တမကပြောကြားကြောင်း EU ကိုယ်စားလှယ်ဖွဲ့ရဲ့ဒုတိယခေါင်းဆောင်ဒေါက်စောမြရာစာလင်းက VOA ကိုပြောပါတယ်။မြန်မာရေးဆိုင်ရာအာဆီယံအထူးတန်တမကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီး Brock.com နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာနေပြည်တော်မှာဒီကနေ့မနက်7:00ကနေ12:00ကြော်ထိတွေ့ဆုံဆွေးနွေးခဲ့ကြတာပါအထူးတန်တမာဟာအမျိုးသားစီလင်းညီညွတ်ရေးနဲ့ငင်းကြီးဖော်ဆောင်မှုညီနိုင်ရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးရာပြင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်လို့သိရှိရပါတယ်
ဟောင်ကောင်မှာတော့2019ခုနှစ်တုန်းကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေသူတွေပေါ်နှိမ်နှင်းမှုကိုကြီးကြပ်ခဲ့သူလုံခြုံရေးအရာရှိဟောင်းဂျွန်လီဟာဟောင်ကောင်အုပ်ချုပ်ရေးမှူးသည်အဖြစ်နဲ့ဒီကနေ့ကျန်းသစ္စာချိန်ဆခဲ့ပါတယ်။ဟောင်ကောင်ကျွန်းရဲ့ဖွဲ့စည်းပုံဥပဒေတွေအတိုင်းလိုက်နာချက်သုံးသွားမယ်လို့ကတိပြုခဲ့တယ်လို့ပြည်မာကြီးအစိုးရကလည်းတာဝန်ခံမယ်လို့ကတိပြုပါတယ်။တရုတ်အုပ်ချုပ်မှုအောက်ဟောင်ကောင်ကျွန်းပြောင်းရွှေ့သွားတာ25နှစ်ဖြစ်ထိမ့်မှတ်တဲ့အတူဟောင်ကောင်ကျောင်းအုပ်ချုပ်ရေးမှူးသည်နဲ့အစိုးရဖွဲ့တဲ့ကျန်းသစ္စာချိန်ဆပွဲကိုပြုလုပ်ခဲ့တာမှသမ္မတရှီဂျင်းပင်ကလည်းတပြည်တော်မူနှစ်ခုစနစ်ကိုကာကွယ်ပြောကြားခဲ့ပါတယ်ဒီစနစ်ကအလုပ်ဖြစ်တယ်ဆိုတာအချိန်ချင်းတက်တည်ပြခဲ့ပြီးဖြစ်တဲ့အတွက်ဒီစနစ်ကိုပြောင်းလဲဖို့အစီအစဉ်မရှိဘူးလို့ရုပ်သံတမန်ရှီဂျင်းပင်ကပြောကြားခဲ့တာဖြစ်ပါတယ်ရှင
်ကိုဗစ်ဖြစ်ရတာတောင်ကိုရီးယားကနေထွက်ပြေးလှုပ်ရှားနေသူလွတ်လိုက်တဲ့မိုးပြံဘူပေါင်းကြီးတွေကြောင့်ဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုပထမဆုံးအသိအမှတ်ပြုပြီးရဲတပ်တပများစွာအကြမ်းမှာမြောက်ကိုရီးယားကအပြစ်တင်လိုက်ပါတယ်ကိုရီးယားနိုင်ငံနယ်စပ်မှာကူးစက်ရောဂါဖြစ်ပွားမှုကိုလိုက်လာစုံစမ်းခဲ့ကြောင်း၁၈နှစ်အရွယ်စစ်သားတယောက်နဲ့၅နှစ်အရွယ်ကလေးတယောက်တို့ဟာတိုင်းတစ်ပါးကလာတဲ့ပစ္စည်းတွေနဲ့ထိတွေ့ခဲ့ကြောင်းမြောက်ကိုရီးယားတာဝန်ရှိသူတွေကတောက်ကြနေကပြောပါတယ်
မဆုမြတ်မွန်နဲ့ဥတင်မောင်တန်းပါရှင်တောက်ကြညာချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်နေပါတယ်မကြခင်မှာတော့ဒီအာဆီယံနိုင်ငံတချို့ဟာဗရင်ညင်ကိုလိုက်နာမှုမရှိဘူးလို့စစ်ကောင်စီကဝေဖန်လိုက်တာကိုကြားဖို့ရှိပါတယ်အခုတော့ဒီမြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးတန်တဲ့တိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ဒီကနေ့တွေ့ဆုံခဲ့တာကိုကြည့်ကြရအောင်ပါဒီကနေ့တွေ့ဆုံပွဲမှာအပြစ်ခက်ရက်စဲရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးဆိုတဲ့အချက်၃ချက်ကိုသူ့အနေနဲ့အဓိကဆောင်ရွက်သွားမယ်လို့အာဆီယံအထူးတန်တမန်ကရှင်းလင်းပြောဆိုခဲ့ပါတယ် EU အဖွဲ့တွေကလည်းအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်ရေးအတွက်အလေးထားဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံကပြောပြမှာပါရှင
်မြန်မာရေးဆိုင်ရာအာဆီယံအထူးတန်တမန်ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးပရက်ဆွန်ခွန်ဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့နေပြည်တော်မှာဒီကနေ့မနေ့10နှစ်ကနေပြီးတော့12နှစ်ကျော်ထိတွေ့ဆုံဆွေးနွေးခဲ့တာပါဒီစနေဝဲမှာအာဆီယံအထူးတန်တမန်ကမြန်မာပြည်ခီးစင်မှာအတိတ်အချက်၃ချက်ကိုသူ့အနေနဲ့ဆောင်ဖို့ရှိတဲ့အကြောင်းရှင်းလင်းပြောဆိုခဲ့တယ်လို့ EAU ကုစလေဖွဲ့ရဲ့ဒုတိယခေါင်းဆောင်ဒေါ်စောမရယာဇာလင်းက VOE ကိုပြောပါတယ
်အာဆီယံဆွေးရှင်အင်ဗိုက်တာပြောတာကဒီမှာလုပ်ငန်းစဉ်၃ခုပါတယ်ဆိုတာမျိုးကိုသူရှင်းပြပါတယ်အဲနံပါတ်၁ကတော့ပြည်ခန့်ရဲ့ဆွေးရည်ကိုသူလုပ်မယ်နောက်ပြီးဆွေးရှင်လူသားချင်းစာနာထောက်ထားမှုထပ်ပန်းရေးကိစ္စတွေကိုတကယ်ကိုလိုအပ်နေတဲ့ပုံစံတွေစီရအောင်သူကြိုးပမ်းမယ်အပိလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲပေါ်ပါလာဖို့တဲ့သူတောင်းပေးမယ်ဆိုတဲ့ရည်ရွယ်ချက်၃ခုနဲ့သူလာတဲ့အကြောင်းတွေကိုသူကပြောပြပါတယ
်။ EAO အဖွဲ့ရဲ့ဘက်ကအဓိကဆွေးနွေးတဲ့အချက်ကိုလည်းသူကအခုလိုဆက်ပြီးတော့ရှင်းပြပါတယ
်။ဒီနိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့အတွက်ကိုကျမတို့အရင်ကြိုးပမ်းနေကြတယ်ဆိုတာမျိုးကိုကျမတို့ကပြောတယ်။အပိလို့ရှိရင်ကျမတို့က win-win policy ဖြစ်ဖို့ဆိုတာမျိုးကိုလည်းဥတည်ချက်တွေကျမတို့ဆွေးဆွေးကြတယ်။ဒါကိုလည်းကျမတို့နဲ့ ASEAN Invite ကသဘောထားတူတာတွေရှိပါတယ်။အားလုံးကိုရှုံပြီးတော့မှကြီးလိုက်တဲ့အခါမှာကျမတို့ကတက်ဆိုင်သူအားလုံးနဲ့တွဲဆုံရေးကိုကျမတို့ကကြိုးပမ်းမယ်ပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲအခင်းအကျင်းတစ်ခုဖန်တီးလာဖို့တွဲသင်းတွဲထိုက်တဲ့လူတွေနဲ့အားလုံးတွဲဖို့နိုင်ငံလုံးအတိုင်းအတာအချင်းငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ဖို့ကမ်းလှမ်းလာဖို့ကိစ္စတွေကိုကျမတို့ကအဓိကထားပြီး
ဆွေးနွေးတာဖြစ်ပါတယ
်ဆွေးနွေးပွဲမှာလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးရေးကိစ္စမှာ EAOR အနေနဲ့ပူးပေါင်းဆောင်ရွက်ရေး NCA အပြည့်အစုံစာချုပ် Federal ပြည်ထောင်စုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစတဲ့အရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းပြောပါတယ်အာဆီယံ2ကုစလင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့တန်းသာလက်နက်ကင်အဖွဲ့9ဖွဲ့ရဲ့ကုစလင်တွေဟာဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီနိုင်ရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့အလို့သဘောတွေ့ဆုံပြီးတော့နိုင်ငံရေးဆွေးနွေးပွဲတစ်ခုဖြစ်မြောက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်ဒီကနေ့အာဆီယံ2တန်မှန်နဲ့တွေ့ဆုံခဲ့တဲ့တိုင်းသားလက်နက်ကင်ကုစလင်အဖွဲ့ကတော့ KN ညီနိုင်ရေးကောင်စီ KNU KNLA PC ကဒေါက်တာနော့ကပေါ်2ကဦးဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်တက်ရောက်လာတဲ့ EAO ခုနှစ်ဖွဲ့ဟာ NC အဖြစ်အစာချုပ်ကိုလက်မှတ်ရေးထိုးထားပြီးတော့လက်ရှိအစ်ကောင်စီနဲ့ညီနိုင်ရေးဆွေးနွေးနေကြတဲ့အဖွဲ့တွေလည်းဖြစ်ပါတယ်အာဆီယံ2တန်မှန်ဟာမနေ့ပြန်ကြရင်တော့ရန်ကုန်မြို့မှာဒီနိုင်ငံရေးပါတီ၉ပါတီနဲ့တွေ့ဆုံဖို့ရှိနေပါတယ်။အထူးတန်မှန်ဟာပြီးခဲ့တဲ့မတ်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့ပူးပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့အာဆီယံရဲ့ဘုံသဘောတူညီချက်အရအာဆီယံ2ကုစလဲဆိုတာဖြစ်လာတာပါ။မြန်မာစစ်ကောင်စီဘက်ကတော့အာဆီယံ2ကုစလဲကိုပူးပေါင်းဆောင်ရွက်မယ်လို့ကတိပြုထားသလိုပဲအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလည်းအကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအာဆီယံဘက်ကတော့ဒီသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံစစ်မြေအစည်းအဝေးတွေမှာစစ်ကောင်စီကိုကူစားပြုတယောက်ခွင့်ပိတ်ပင်ထားပါတယ်ခင်ဗျာ
။ကုသားညုံပါရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့ကရင်ပြည်နယ်ဘက်ကဒီဥက္ကဋ္ဌတိုက်ပွဲတွေဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြမှာပါ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ထဲကစစ်ကောင်စီရဲ့ဥက္ကဋ္ဌဒီစခန်းကိုသိမ်းပိုက်နိုင်ဖို့စစ်ကောင်စီဘက်ကလည်းစခန်းမကျဖို့အတွက်စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီစခန်းမကျသေးကြောင်းနှစ်ဖက်လုံးကလည်းပြောထားတာပါ။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြန်မာစစ်တပ်နဲ့6ရက်ဆက်တိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတယ်လို့ဥက္ကဋ္ဌစခန်းကိုမကြရေးအတွက်လေကြောင်းကောမြေပြင်ကပါစစ်ကူတွေဆေးလွတ်နေပါတယ်။ဇူလိုင်လတရက်နေ့မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေပြီးဥက္ကဋ္ဌစခန်းကတော့မသိမ့်ပိုက်နိုင်သေးပေမဲ့အဲ့ဒီအနီးတစ်ဝိုက်စစ်ကောင်စီတက်ဆွဲထားတဲ့ရွာနေရာအထိတော့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ပြီးနေရာယူထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ
်။ဆောင်းပြောဥက္ကဋ္ဌမှာလည်းထိတိုက်အရင်ဆိုင်တိုက်ပွဲတွေဖြစ်နေတော့မယ်ဟုတ်ကဲ့ဥက္ကဋ္ဌကကျွန်တော်တို့ကဟိုဘယ်လိုပြောမလဲပြောရရင်တို့ကသူတို့ဂုံးပေါ့နော်ဂုံးကြီးတစ်ဂုံးရှိမယ်အဲ့အောက်ကနေပြီးတော့ရွာရှိတယ်ရွာကိုတော့ကျွန်တော်တို့အဖွဲ့ကလည်းသိမ်းသားနိုင်ပြီအဲ့ဂုံးကိုပဲမသိမ်းနိုင်ဘူးလားဥက္ကဋ္ဌရွာပေါ့နော်ဥက္ကဋ္ဌရွာကိုအခြေခံပြီးတော့တို့ကအဲ့ရွာမှာလည်းဘန်ကာတို့ဘယ်လိုကျင်းလို့ရှိတယ်အဲ့ဒါကြီးတော့အကုန်လုံးသိမ်းပြီးနိုင်ပြီပြီးတဲ့လ29ရက်နေ့ကကျွန်တော်စသိမ်းနိုင်ပြီအဲ့တော့ဂုံးကတော့ဆက်တိုက်နေတယ်ဂုံးတော့မရသေးဘူးဟုတ်
စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဇူလိုင်လ1ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ပြည်ပြည်နယ်မြဝတီမြို့နယ်အတွင်းတရားဥပဒေစိုးမိုးရေးနယ်မြေဒေသတည်ငြိမ်အေးချမ်းရေးအတွက်လုံခြုံရေးဆောင်ရွက်လျက်ရှိတဲ့စခန်းဖြစ်ပါတယ်။အဲ့ဒီစခန်းကိုဇွန်လ26ရက်နေ့ကနေစပြီးနယ်သားမြစောစလုံးစောအေစေဘာစတဲ့အခွဲတွေနဲ့ PDF အကြမ်းဖက်အခွဲတွေပူးပေါင်းပြီးတာလွန်အင်အားနဲ့အသုံးပြုပြီးလက်နက်ကြီးလက်နက်ငယ်များဖြင့်နေ့စဉ်အကြိမ်ကြိမ်လာရောက်တိုက်ခိုက်လျက်ရှိပါတယ်။စခန်းသိမ့်ပိုက်နိုင်ခြင်းမရှိသေးပဲနဲ့အကြဆုံးများစွာရှိတဲ့အကြောင်းရေပြင်သတင်းသူတို့ဘက်ကတင်ထားတဲ့သတင်းတွေလက်စဒေတာကပေးပို့တဲ့သတင်းတွေအရသိရပါတယ်
။နှစ်ဖက်အကြဆုံးတွေရှိကြောင်းထုတ်ဖော်ပြောဆိုကြပေမဲ့အရေအတွက်အတိအကျကိုတော့ပြောကြားခြင်းမရှိသေးပါဘူး။ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့20ထဲမနည်းဒဏ်ရာတွေရကြတယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းပစ်ကူသုံးပြီးဥက္ကဋ္ဌစခန်းမကျအောင်တိုက်ခိုက်နေရတယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီစခန်းကိုစစ်ကူလာတဲ့စစ်ကြောင်းကိုမနေ့ကကြားဖြတ်တိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းစစ်ကောင်စီဘက်ကကြာဆုံးတာအပြင်လက်နက်ခဲယမ်းအတော်များများသိမ်းဆည်းမိခဲ့တဲ့အကြောင်းကိုလည်းကိုစောမွန်ကပြောပါတယ
်။လေကြောင်းလည်းလာသေးတယ်ဒီနေ့သူကမိုးလေတာလာလည်းရောက်လာတာပဲဒီဥက္ကဋ္ဌစခန်းကိုဟိုစစ်ကူပို့တာဟိုဒီလေဟတ်စပီနဲ့ပို့တာပေါ့နော်လက်နက်ခဲယမ်းတွေဒေသတွေပို့တာလည်းသူကအဲ့ဟာပြင်းနေပဲပို့တော့တယ်ဥက္ကဋ္ဌစခန်းကိုစစ်ကူလာတဲ့ဟိုလေးလေးကွန်မန်ဒိုပေါ့နော်အဲဒဲတမမိခင်တိုင်ရင်တော့မသိဘူးတမလေးလေးကွန်မန်ဒိုတော့ပြောတာပဲအဲအဲ့ဒီဖွဲ့အလာတော့ကျွန်တော်တို့ KNDO KNLA DPDF ဒီပူပေါင်းတက်ဖွဲ့ရင်လည်းပူပေါင်းတိုက်တာအာနေပြီးတော့ကြားဖြတ်တိုက်တာပေါ့ကြားဖြတ်တိုက်တော့သူတို့အတုံးယုံကြဆုံများတယ် အရှင်လည်းမိတယ်
တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်လေရင်ဒီဟာထိုင်းမြန်မာနယ်စပ်ထိုင်းနယ်နိမိတ်ဖြစ်တဲ့ဖော်ဖရမြို့နယ်တဲကကျေးရွာတွေပေါ်ကိုဖျက်ဆီးလာကြောင်းထိုင်းပြည်သူတွေအထိတ်အလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတပ်က F-16 တိုက်လေရင်နှစင်းကိုနယ်စပ်ကိုဆေးလွတ်ခဲ့ရကြောင်းထိုင်းတော်ဝင်လေတပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပရာဝတ်စွန်ကျိုင်ဒီကဂျွန်လ30ရက်နေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်ဥက္ကဋ္ဌစခန်းတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေတောင်းသုံးတိုက်ခတ်ခဲ့ရမှာစခန်းနီးကဒေသခံကျေးရွာသားတွေလည်းဘေးလွရာကိုထွက်ပြေးခဲ့ရတယ်လို့ထောင်ကနန်းလောက်ရှိတဲ့တချို့ဒုက္ခသည်တွေဟာထိုင်းဘက်ကန်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ရောနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေကျတဲ့အတွက်ပါအရက်သားတွေလည်းထိခိုက်ဒေဆုံးတာဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်
။ VOA သတင်းတော့မတ်အေးမှာပါရှင်။အာဆီယံနိုင်ငံတချို့ကမြန်မာနိုင်ငံနဲ့ဆက်ဆံရမှာအဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ့်အခြေခံအချက်တွေကိုကြော်လွန်ဖောက်ပြတာတွေရှိနေတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစစ်ကောင်စီဘက်ကဝေဖန်ပြစ်တင်လိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြမှာပါရှင
်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံပေါ်မှာအာဆီယံနိုင်ငံတချို့ကပြင်းပြင်းထန်ထန်ဝေဖန်တာတွေရှိနေတယ်လို့အာဆီယံဖွဲ့အတွင်းမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စစ်ကောင်စီကိုလက်ခံအတိအမှတ်ပြုဖို့တွန့်ဆုတ်နေကြတော့မှာအာဆီယံအဆင့်မြင့်အစည်းအဝေးကြီးတွေမှာမြန်မာစစ်ကောင်စီတက်ရောက်ခွင့်ပိတ်ပင်ထားကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့အာဆီယံရဲ့ဒီလိုရည်တည်မှုကမူလဘရိညင်ပါအချက်လက်တွေကိုချိုးဖောက်နေတာလို့ဝေဖန်လိုက်ပါတယ်အာဆီယံဘရိညင်ပါနိုင်ငံတွေရဲ့အချုပ်အခြာကိုတခြားနိုင်ငံကဝင်ရောက်မဆွတ်ဖက်ဖို့နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားတူညီတဲ့အခွင့်အရေးရှိရမယ်ဆိုတဲ့အချက်တွေကိုအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမလိုက်နာဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြစ်တင်ပြောဆိုလိုက်ပါတယ်
။မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စနဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်ချုပ်ရဲ့ပြောဆိုချက်လှုံ့ဆော်ချက်တွေကအာဆီယံပြည်ညင်စာရမမူတွေလှုပ်ထုံးလုံနည်းတွေအစဉ်လာနေတဲ့ကွဲလွဲနေတာတွေလည်းကျွန်တော်တို့တွေ့ရပါတယ်။ဒီအပိုင်ငါးပါးမှာပါတဲ့အဖွဲ့ဝင်နိုင်ငံများစီတူညီတဲ့အခွင့်အရေးနဲ့တာဝန်များရှိရမည်ဆိုတဲ့ပြဋ္ဌာန်းချက်နဲ့လည်းတိုက်ညီမှုမရှိတဲ့အတွက်ဒါတွေတော့မြန်မာနိုင်ငံကအငြင်းတန်းထောက်ပြကန့်ကွက်လျက်ရှိပါတယ်။ပြန်တကူလာမှာပြင်ရှင်စာရန်အပိုင်းတွေမှာရှင်းလင်းစွာဖော်ပြထားတဲ့နိုင်ငံများရဲ့အချုပ်အခြာအာဏာဒဏ်တူညီများမှုစီမင်းများလိုက်နိုင်ရာပြက်ကွက်လျက်ရှိတာတွေကိုလည်းအတိပေးကျွန်တော်တို့ကန့်ကွက်လျက်ရှိပါတယ
်။အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံဟာမြမရေးဖြည့်ရှင်ရေးမှာ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားအတိုင်းပင်ခံကောင်စီတို့ကိုပါဆက်ဆံဖို့အာဆီယံတွင်းမှာတိုက်တွန်းနေတာပါ။ဒါ့အပြင်အင်ဒိုနီးရှားစင်ကာပူနိုင်ငံတွေကလည်းစစ်ကောင်စီကိုမကြမကြဝေဖန်ပြောဆိုတာတွေရှိနေတယ်လို့ဘရူနိုင်းနဲ့ဆိုရင်တန်အဆင့်အပြန်အလှန်လျှော့ချတဲ့အဆင့်အထိဖြစ်ထားပါဗျ။ဒါပေမဲ့လည်းမဟာမဲခေါင်ဒေသအာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံတွေဘက်မှာတော့စစ်ကောင်စီရဲ့ရည်တည်မှုကိုအတိမတ်ပြုထောက်ခံမှုရှိဆဲဖြစ်တယ်လို့စစ်ကောင်စီဘက်ကပြောပါဗျ။တရုတ်မဟာမဲခေါင်ဒေသအာဆီယံနိုင်ငံတွေဖြစ်တဲ့ထိုင်း၊ဗီယက်နမ်၊လာအို၊ကမ္ဘောဒီးယားတို့နဲ့အစည်းအဝေးလုပ်မဲ့လန်ချန်းမဲခေါင်အစည်းအဝေးတွေကိုမြန်မာနိုင်ငံရဲ့ဗကန်ဒေသမှာလုပ်ခွင့်ရတာကတော့သူတို့ကြားမှာအဆင်ပြေတယ်ဆိုတာကိုပြသတာဖြစ်တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ဒီစည်းဝေးတွေကတော့မနှက်ဖြန်စတင်မှာဖြစ်ပါတယ်။ဒီစည်းဝေးအတွက်တရုတ်နိုင်ငံသားရဲ့ဝန်ကြီးကိုယ်တိုင်လည်းတက်ရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ဒေသတွင်းအဖွဲ့အစည်းတွေဒီမှာတခြားကမ္ဘာအဖွဲ့အစည်းတွေနဲ့ပါတိုးချဲ့ဆက်ဆံမှုပြင်ဆင်ထားတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ဒေသတွင်းဒီ platform တွေဒီမှာပါဘူး။ဒါမကြသေးမီအချိန်တော့မှကျွန်တော်တို့အနေနဲ့ဒါဥရောပအာရှသာစီပါရေးအဖွဲ့ပေါ့နော်စီပါရေးအဖွဲ့အဖွဲ့ဝင်နိုင်ငံအဖြစ်ဝင်ရောက်နိုင်ရေးကျွန်တော်တို့ဆောင်ရွက်လည်းရှိတယ်။အဲဒါနဲ့ပတ်သက်ပြီးတော့ကြာတက်ဆိုင်ရာဝင်ကြီးတွေလည်းကျွန်တော်တို့ရုရှားနိုင်ငံနဲ့တက်ဆိုင်ရာနိုင်ငံတွေကသွားရောက်ပြီးလေ့လာတာတွေဆောင်ရွက်လည်းရှိပါတယ
်။ဒီကနေ့လောက်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီလိုမျိုးနိုင်ငံတကာတန်ခင်းတမန်ခင်းကိစ္စတွေဒီမှာကပင်းနဲ့ပြည်တွင်းအခြေအနေတွေကိုလည်းရှင်းလင်းပြောဆိုပါတယ်။စစ်ကောင်စီကမကြခင်လုပ်မဲ့ရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုရင်ကြီးလေတဲ့ပြစ်ဒဏ်ချမှတ်ခံရပွဲရှိတယ်ဆိုတာကိုလည်းသတိပေးပါတယ်ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးကပြောဆိုခဲ့တာဖြစ်ပါတယ
်ဤတော်သူရွေးကောက်ပွဲကော်မရှင်ကကျင်းပမယ်ရွေးကောက်ပွဲများမှာဆန္ဒမဲပေးခြင်းပြပြစီရန်ဖြစ်စီရွေးကောက်ပွဲပြပြစီရန်ဖြစ်စီအာထုတ်ကျူးပန်းခြင်းကျူးလွန်အားပေးခြင်းတို့ကိုကူညီခြင်းတို့ကိုဆောင်ရွက်ပါကထိရောက်ပြင်းထန်သောပြစ်ဒဏ်များချမှတ်နိုင်ရေးကိုလည်းဖြည့်ဆွက်ပြဋ္ဌာန်းနိုင်ရေးဆောင်ရွက်ထားရှိကြောင်းတင်ပြပါ
စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းရွေးကောက်ပွဲကော်မရှင်ကိုအစ်စ်ပြန်ဖွဲ့ခဲ့ပြီးတော့သူတို့ပြန်ဖွဲ့ပေးခဲ့တဲ့ကော်မရှင်ဟာရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြင်ဖို့နဲ့အချိုးကျကိုစားပြု PR စနစ်နဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ်။ ယာယီအာနာကိုရယူထားပါတယ်ဆိုတဲ့စစ်ကောင်စီအနေနဲ့လာမယ့်နှစ်ထဲမှာတော့ရွေးကောက်ပွဲလုပ်ဖို့လည်းပြင်ဆင်နေပါတယ်။ဒါပေမဲ့ဒီမိုကရေစီရဲ့အဓိကဦးဆောင်တဲ့နိုင်ငံရေးပါတီကြီးတွေမပါဝင်တဲ့ရွေးကောက်ပွဲကိုပြည်တွင်းပြည်ပကတရားဝင်အသိမှတ်ပြုမှုအားနည်းစေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အားလုံးနီးပါးဟာလည်းလက်ရှိမှာဖမ်းဆီးထောင်ချခံထားရတာဖြစ်ပါတယ်ရှင်
။မဆုမမရှင်အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကကုန်သွယ်ရေးအခြေအနေကိုပြောပြမှာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းစိတ်ကန်းအထိတိုက်ရိုက်ကုန်သွယ်နိုင်ဖို့နှစ်ဖက်ကုန်သွယ်တွေအကြားမှာဆွေးနွေးနေကြောင်းရခိုင်ပြည်နယ်ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင
်ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနယ်စပ်ကုန်သွယ်ရေးလုပ်ရာမှာနယ်စပ်ကုန်းတွင်းပိုင်းကတွေမဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းစိတ်ကန်းအထိကုန်တွေတင်ပို့နိုင်ဖို့ကြိုးပမ်းနေကြတာပါဒီလိုမျိုးကုန်းတွင်းစိတ်ကန်းတွေတုံပြီးတိုက်ရိုက်ကုန်သွယ်နိုင်မှုပြီးခဲ့တဲ့2008ခုနှစ်ခရဲကနှစ်ဖက်အစိုးရကြားသဘောတူညီချက်တွေရှိခဲ့ပေမဲ့လည်းအဲ့ဒီအတွက်တိုက်ရိုက်သင်္ဘောလိုင်းတစ်ခုအမြန်ပြေးဆွဲနိုင်မှုညှိနှိုင်းဆောင်ရွက်နေသေးပဲလို့ရခိုင်ပြည်နယ်ကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
2008လောက်ကတည်းကဒါဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရနဲ့ကဟိုပါလေသူတို့ဒီ coastal shipping line အတွက် agreement တွေကိုသူတို့ဘောတူညီဘူးရထားပြီးသားလို့ကျွန်တော်တို့သိရပါတယ်ဆိုအဲ့ဒီအပေါ်မှာကျွန်တော်အကောင့်တွေအဲ့ဒီအဲသူတို့အနည်းငယ်မှုရထားတဲ့ဒါ MOA တွေကိုအကောင့်တွေဖော်ဖို့အတွက်အဲ့ဒီအပိုင်းတွေကိုကျွန်တော်တို့ဒါဒီဘက်ကကျွန်တော်တို့ကလည်းဒီ coastal shipping line တခုတော့အကောင့်တွေဖော်ပေးဖို့ဖော်ပေးနိုင်အောင်လို့ကျွန်တော်တို့ဘက်ကစူးစမ်းနေရခြင်းဖြစ်ပါတယ်အဲ့ဒါကတော့ဟိုဖြစ်ဟိုပါလေဒါတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းများများဆန်းလေးဒါကိုအကောင့်တွေဖော်ပေးမယ်အကုံတွေတောက်ပြီးတော့အရေးကြီးတဲ့ဘိုင်းကကျွန်တော်တင်ဘောပိုင်ရှင်တွေပေါ့တင်ဘောလိုင်းပေါ့လေဒီတင်ဘောလိုင်းဒီကိုစဲဆွေးနေတဲ့ကိုစဲတော်နေတဲ့တင်ဘောလိုင်းအုပ်စုတွေဒီဟာတွေနဲ့ကျွန်တော်တို့အကုန်လုံးပူးပေါင်းပြီးတော့ဒါတော့ဒါလက်ရှိကျန်ကကျွန်တော်ညှိနှိုင်းပြီးတော့ကျွန်တော်တို့ဒါဆောင်ရွက်နေရတဲ့အခြေအနေပဲရှိပါတယ်ဗျာ
နိုင်ငံတိုင်းရိုက်ကုံတော်ရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်တကောင်းစိတ်ကန်းကိုယာထားတယ်လို့မြန်မာဘက်ကကြောက်ဖြူနဲ့စစ်တွေစိတ်ကန်းတွေကိုယာထားတယ်လို့သိရပါတယ်ဒီလိုစိတ်ကန်းတွေကနေကုံသွယ်မှုလုံနိုင်ရင်ကုန်ပစ္စည်းတင်ပို့မှုပိုပြီးမြန်ဆန်လာမယ်လို့လည်းဥတည်အောင်ဦးကယူဆပါတယ
်မြန်မာနိုင်ငံဘက်ကနေပြီးတော့ရခိုင်ကနေပြီးတော့ကျွန်တော်တို့ဒါပို့ကုန်တွေပဲအသာစီရနေတဲ့နေဆက်ပေါက်တွေပါကျွန်တော်တို့ဘက်ကတော့ဟိုသွင်းတဲ့ကုန်ကဟိုပမာဏကလုံးဝမဆိုသလောက်ကိုနေတယ်မဆိုသလောက်ဆိုမရှိသလောက်ကိုနေပါတဲ့အချိန်တွေမှာကျွန်တော်တို့ကဒါပို့ကုန်အသာစီရနေတဲ့နေဆက်ပေါက်တွေပေါ့လေအဲ့ဒီအတိုင်းပဲကျွန်တော်တို့လက်ရှိဒီဟာကို upgrade လုပ်ပြီးတော့ကျွန်တော်တို့ကပို့ပြီးတော့ကျွန်တော်စနစ်တကျကျွန်တော်တို့ဒီထက်စနစ်တကျဖြစ်အောင်ဒီထက်ဟိုဟာကုန်ကြမ်းစည်းတွေဟိုဘက်တစ်ဖက်နိုင်ငံကို PC တွေကိုကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ဟိုဒါအာသူတို့စစ်တကောင်စစ်ကန်းဟိုအဲ့လောက်ဖြစ်ကိုကျွန်တော်တို့ကမြန်မြန်ဆန်ဆန်လေးပို့နိုင်အောင်ဒါကုန်ကြမ်းစည်းသက်သာအောင်ကျွန်တော်တို့ကစူးစမ်းညံ့ခြင်းဖြစ်ပါတယ
်မြန်မာတနိုင်ငံလုံးကကုန်စည်းတွေကိုရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်နေရတာဟာနှစ်နိုင်ငံကြားကုန်သည်တွေအတွက်ကုန်စည်းစရိတ်များပြားတာနဲ့တယ်ယူပို့ဆောင်ရေးပိုင်းဒီမှာအခက်အခဲတွေရှိနေတယ်လို့လည်းကုန်သည်တွေကပြောပါရယ်အတွင်းပိုင်းစိတ်ကန်းတွေအထိကုန်တွေတိုက်ရိုက်တင်ပို့နိုင်မယ်ဆိုရင်တော့ကုန်တွေပိုင်းတယ်ယူပို့ဆောင်ရေးဈေးကိုရှော့ချနိုင်မယ်လို့ရခိုင်ပြည်နယ်ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကအခုလိုပြောပါရယ
် Coastal Shipping Line တခုကဖြစ်ပြီဆိုတော့မှကျွန်တော်တို့ကဟိုသူတို့ကျွန်တော်တို့ဒီ Bangladesh နိုင်ငံရဲ့ဒါကပြောမယ်ဆိုအတွင်းပိုင်းလောက်ထိကျွန်တော်တို့ဝင်ပြီးတော့ကုန်သွယ်မှုရနိုင်မယ်ဆိုတဲ့အနေထားပါအခုကတော့နေဆဲလောက်မှာပဲကျွန်တော်ရရတဲ့အတွက်အဲ့ကောင်တစ်ဆင့်တေးရတဲ့အချိန်မှာသူတို့မှလည်းဥပြစိတ်တွေများတယ်အဲ့ဒါတွေချော့ချဖို့ရယ်နောက်တစ်ခါတော့ပမာဏအခုသွားနေတဲ့တင်မောတွေထက်ပြီးတဲ့တင်မောပေါ့လေဥမာ1,500 1,000လောက်ရှိတဲ့တင်မောတွေနဲ့သွားနိုင်လို့ရှိရင်ပို့ပြီးတော့ဒီစကားတွေတက်တာလာနိုင်တယ်ဆိုတော့ရေချဲ့နေရယ်ကျွန်တော်အဲ့ဒါတွေနဲ့လုဆောင်နေရခြင်းဖြစ်ပါတယ
်လက်ရှိမှာတော့မြန်မာနိုင်ငံကထွက်တဲ့ရေရွက်ပစ္စည်းနဲ့ကျင်းကျက်သွန်ငရုတ်ဇီးယိုစတဲ့ကုန်ပစ္စည်းတွေကိုအဓိကထားပြီးရခိုင်နယ်စပ်ကုန်သွယ်ရေးကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်နေတာပါဒါပေမဲ့လည်းနယ်စပ်ကုန်သွယ်ရေးဖြစ်တာကြောင့်ပစ္စည်းတွေထင်သလောက်မပို့နိုင်သလိုလက်ရှိပြည်တွင်းကုန်စည်နှုန်းနဲ့စက်သုံးစီစည်နှုန်းတွေမြင့်တက်နေတာကြောင့်ခက်ကြုံနေရတယ်လို့လည်းကုန်သည်တွေကပြောကြပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပါရှင်မကြခင်မှာတော့တောက်ကြညာချမ်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရအောင်ပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA မြန်မာပိုင်းကတင်ဆက်နေတဲ့ဒီ radio အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ကျမတို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း VOA ကထုတ်လွှင့်နေတဲ့သတင်းတွေ၊စောင်းမတွေ၊အပတ်စဉ်ကဏ္ဍတွေကိုနားဆင်အချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍတူတာဆောင်လေအမေရိကန်တခွင်သိပ္ပံနဲ့နီးပညာစရာတွေကိုလည်းထုံတွင်ဖို့ရှိပါတယ်အခုပထမအဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုမှာ Roe v. Wade လို့အများသိကြတဲ့ဒေသဖြတ်ချခွင့်ဆိုင်ရာဆုံးဖြတ်ချက်ပယ်ချလိုက်တာနဲ့ပတ်သက်လို့အမေရိကရောက်မြန်မာအမျိုးသမီးတွေအပါအဝင်အမျိုးသမီးတူကြားမှာဘလို့အယူဆတွေကွဲလွဲမှုရှိနေတယ်လဲဆိုတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကစူးစီးတင်ပြမှာပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
American ပြည်ထောင်စုမှာဖွဲ့စည်းပုံပါအမျိုးသမီးအခွင့်အရေးအဖြစ်နှစ်ပေါင်း90နီးပါးပေးအပ်လာခဲ့တဲ့ Roe v. Wade လို့အများသိကြတဲ့တည်ထားဖြတ်ချခွင့်ဆိုင်ရာစီရင်ထုံးအရကိုဝင်3လမကျော်ခင်တည်ထားတရားဝင်ဖြတ်ချခွင့်ကို Federal ဆူရကခွင့်ပြုလာခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇွန်လ24ရက်နေ့မှာတော့conservative တရားသူကြီးအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကဒီစီရင်ထုံးကိုပယ်ဖျက်လိုက်တာကြောင့်တရေသားဖျက်ချခွင့်နဲ့ပတ်သက်လာရင်ပြည်နယ်တစ်ခုချင်းစီကပဲတရားဥပဒေတွေချမှတ်ကင်တွယ်ကြရမှာဖြစ်ပါတယ်။တရေသားဖျက်ချခွင့်ပိတ်ပင်တာကိုမလိုလားကြတဲ့မျိုးသမီးတွေကတော့ဒါဟာမျိုးသမီးတဦးချင်းစီရဲ့အခြေအနေပေါ်မူတည်ပြီးကိုယ်ပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ရှိရမယ်သူတို့ရဲ့အခွင့်အရေးဖြစ်တယ်လို့ကျန်းမာရေးအရာလည်းလိုအပ်ချက်ဖြစ်တယ်လို့ဆိုပြီးတရားရုံးချုပ်ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ
်။
We are here and we absolutely challenge this decision and we are not okay with it.
တရားရုံးချုပ်ဆုံးဖြတ်ချက်ကိုလက်မခံကြောင်းပြဖို့ဒီမှာလာပြီးဆန္ဒပြတာပါ။ကျမတို့လုံးဝဆန့်ကျင်ပါတယ်။ဒီအတွက်တိုက်ပွဲဝင်သွားပါမယ
်။ I was not surprised. I was deeply heartbroken.
ဆုံးဖြတ်ချက်ထွက်လာတာမှအော်ပြီမယ်။အခုဆုံးဖြတ်ချက်ကြောင့်နောက်ဆက်တွဲပြဿနာတွေရင်ဆိုင်ကြရမယ့်သူတွေအတွက်အများကြီးစိတ်ထိခိုက်ရပါတယ်။ဒီဆုံးဖြတ်ချက်ကြောင့်လူအဖွဲ့အစည်းအတွင်းခွဲခြားဆက်ဆံခံရသူတွေ၊နွမ်းပါတဲ့လူမှုအသိုင်းအဝိုင်းတွေ၊လူဖြူမဟုတ်တဲ့တခြားအသားအရောင်အမျိုးသမီးတွေ၊အထူးသဖြင့်လူမဲအမျိုးသမီးတွေအသက်ဆုံးရှုံးကြရမယ့်အခြေအနေပါ။တရားရုံးချုပ်မှာထိုင်းပြီးဆုံးဖြတ်ချက်ချခဲ့တဲ့သူတွေတရားဥပဒေတည်အမျိုးသမီးတွေလို့ခံစားကြရမှာမဟုတ်ပါဘူး။သူတို့ဆုံးဖြတ်ချက်ကြောင့်ဘယ်လိုလူတွေထိခိုက်မလဲဆိုတာသူတို့မသိပါဘူး။ကျမတို့သိပါတယ်။ဒီနိုင်ငံမှာဘယ်သူမှအခုဆုံးဖြတ်ချက်ကိုမထောက်ခံပါဘူး။ဒါပေမဲ့ကျမတို့အားလုံးကလက်မခံပါဘူးလို့ပြောတာကိုနားမထောင်ပဲသူတို့ကဆုံးဖြတ်ခဲ့ကြတာပါ။ဒါကြောင့်ကျမတို့ကတော့ဆက်ပြီးတိုက်ပွဲဝင်ပါမယ်။ဒီအခွင့်အရေးပြန်ရတဲ့အထိမယက်မနာတိုက်ပွဲဝင်သွားပါမယ်
။ဒီလိုအပြင်းထန်ကန့်ကွက်သူတွေရှိပေမဲ့လို့တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်ဝမ်းသာအောင်ပွဲခံနေကြတဲ့သူတွေလည်းရှိပါသေးတယ်
။ Just so overjoyed. I'm just incredibly elated.
Roe v. Wade ဆုံးဖြတ်ချက်ပေးဖျားလိုက်တဲ့အတွက်အများကြီးဝမ်းသာပျော်ရွှင်ရပါတယ်။အခုလိုအခိုက်အတန့်မျိုးမြင်ရဖို့တရားရုံးချုပ်ရှေ့မှာတောင်းဆိုလှုပ်ရှားမှုတွေလှုပ်လာခဲ့တာ၅နှစ်လောက်ရှိပါပြီ။အခုတော့ကျမအရန်ပျော်ပါတယ်
။ Grace လို့တရားရုံးချုပ်ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့တရေသားဖြတ်ချခွင့်ကိုအမျိုးသမီးအခွင့်အရေးလို့မမြင်ပါဘူး။တရေသားဖြတ်ချခွင့်ပယ်ဖျက်ရေးကြိုးပမ်းတဲ့ Student for Life of America အဖွဲ့က Anna Lulis ကအခုလိုပြောပါတယ်။
Women don't need Roe because I want to counter
the myth that Roe ရှိရင်ထုံရှိစရာမလိုပါဘူး။တရေသားဖျက်ချခွင့်ရှိမှအမျိုးသမီးတွေစမ်းဆောင်နိုင်မယ်ဆိုရယ်ပြောဆိုချက်ကိုကန့်ဝတ်ပါတယ်။ပထမအဦးဆုံးအမေရိကန်အမျိုးသမီးဝါဒီတွေလည်းဒီတရေသားဖျက်ချခွင့်ကိုမထောက်ခံခဲ့ကြပါဘူး။အမျိုးသမီးတွေရဲ့အခွင့်အရေးကတခြားသက်ရှိတယောက်ကိုစီရင်ပြီးတော့မှရမယ်လို့သူတို့မယူဆခဲ့ကြဘူးလေ။တရေသားဖျက်ချခွင့်နဲ့အမျိုးသမီးအခွင့်အရေးကဘာမှမဆိုင်ပါဘူး။လူသားဖြစ်ရင်မျိုးဆက်ပြန်ပွားရမှာပါပဲ။တိရသားဆိုပေမဲ့လည်းမိခင်နဲ့ DNA တစ်ခုတည်းတူနေတာလည်းမဟုတ်ပါဘူး။တိကျအသက်ခံတာတစ်ခုပါ။ဒါကြောင့်မလို့အမျိုးသမီးရဲ့အခွင့်အရေးမဟုတ်ပါဘူး။တကယ်တမ်းပြောရရင်အမျိုးသမီးအခွင့်အရေးကဘိုက်ထဲမှာစရည်လိုတောင်ပြောလို့ရပါရဲ့။ဒါလူအသက်တစ်ချောင်းပါ။အမျိုးသမီးတစ်ယောက်ဖြစ်လာနိုင်တဲ့အသက်တစ်ခုပါ။
Abortion is not female empowerment. In fact, telling a woman that she's not able to succeed
in having a child. တိကျချင်တာအမျိုးသမီးစွမ်းရည်မြင့်တင်မှုမဟုတ်ပါဘူး။အမျိုးသမီးတွေအနေနဲ့ကလေးရှိလို့အောင်မြင်မှုတွေရအောင်မလုပ်နိုင်ဘူးဆိုတာမှတ်မှတ်ပါဦး။တကယ်ကစန့်ကျင်ဘက်ပါ။ အမျိုးသမီးတွေအနေနဲ့ခလေးရှိရဲနဲ့လဲသူလုပ်ချင်တဲ့အလုပ်သူလုပ်ချင်တဲ့ပညာတွေသင်ယူလေ့လာခွင့်ရှိပါတယ်အဲ့လိုလုံနိုင်တာကသာတကယ်စစ်မှန်တဲ့စွမ်းရည်မြင့်တင်မှုဖြစ်ပါတယ
်ဒီလိုပြောဆိုတာကိုအမျိုးသမီးတိုင်းကတော့လက်မခံကြပါဘူးတချို့အမျိုးသမီးတွေဟာမတရားပြုကျင့်ခံရလို့အလိုမတူဘဲဖိအားပေးခံရလို့ကိုယ်ဝင်ရကြတာတွေရှိတယ်လို့တချို့ကလည်းချမ်းမာကြီးအရာလူမှုစည်းဝါးဆိုင်ရာအခြေအနေတွေအရာကလေးယူဖို့အတွက်မသင့်တော်တာလို့အကြောင်းမျိုးမျိုးတွေရှိတာကိုထောက်ပြကြပြီးဘေးကင်းလုံခြုံတဲ့တရားဝင်ကိုယ်ဝင်ဖျက်ချမှုတွေခွင့်ပြုဖို့လိုအပ်တယ်လို့ထောက်ပြကြပါတယ်။ဒါကိုပိတ်ပင်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေသူတို့ရဲ့ကိုယ်ခန္ဓာသူတို့ရဲ့ဘဝအတွက်ကိုယ်ပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ကိုအကြီးအကျယ်ရချိုးလိုက်တာဖြစ်ပြီးလူလားအပ်တဲ့စံပါကြီးပြဿနာတွေကြုံရအောင်အမျိုးသမီးတွေကိုပိုးပြီးအခက်အခဲဖြစ်အောင်လုပ်ကြလို့ Robbie Wade ကို၆ခံသူတွေကပြောဆိုကြပါတယ
် We're not going to start have we're not going to stop having abortions we are going to help
သတိသားဖြည့်ချခွင့်အခွင့်အရေးဆက်ပြီးရရနိုင်အောင်ကြိုးပမ်းသွားပါမယ်သတိသားဖြည့်ချခွင့်တားမြစ်တဲ့ပြည်နယ်တွေကအမျိုးသမီးတွေကိုလည်းကူညီပေးပါမယ်လူနေတဲ့သူတွေ DC လူနေရာမျိုးမှာလာပြီးတော့သတိသားဖြည့်ချခွင့်ရအောင်လဲကျမကြီးအရာကူညီဆောင်ရှားမှုတွေရအောင်ကူညီတာတွေလုပ်သွားပါမယ်သတိသားဖြစ်ချတာကတော့ရက်သွားမှာတော့မဟုတ်ပါဘူး။ကျမတို့ကိုသူတို့တားခွင့်မရှိပါဘူး။သူတို့တားလဲအမျိုးသမီးအဖွဲ့အစည်းတွေကွန်ရက်တွေကဒါကိုရအောင်လို့နီလန်းရှာမှာပါ
။တရားရုံးရဲ့ဆုံးဖြတ်ချက်ဟာခေနောက်ပြန်ဆွဲလို့တဲ့ conservative လူနည်းစုရဲ့လုပ်ရဲလို့လဲ Helen Lai ကပြောပါတယ်
။ I'm disappointed but I'm not surprised the Supreme Court has
တရားရုံးကျုပ်ဆုံးဖြတ်ချက်ကိုစိတ်ပြမိပြီမဲ့အံ့တော့မအံ့ဩပါဘူး။လက်ရှိတရားရုံးကျုပ်မှာခရီးရန်ဖက်စစ်လူနည်းစုတွေနေရာယူပြီးတော့သူရဲ့အယူအဆတွေကိုကျန်တဲ့သူအလုံးအပေါ်မှာချမှတ်ဖို့လုပ်နေရပါဒါကိုဒီကနေ့ဆုံးဖြတ်ချက်ကပြလိုက်တာပါပဲအံ့ဩစရာတော့မရှိပါဘူ
းအရင် Republican သမ္မတ Donald Trump လက်ထက်မှာတရားရုံးကျုပ်တရားသူကြီး၃ဦးခန့်အပ်ပြီးတရားရုံးကျုပ်မှာ Conservative တရားသူကြီးတွေအများစုကလွှမ်းမိုးနိုင်အောင်စနစ်တကျစီစဉ်နေရယူခဲ့ပြီးတော့မှအခုလိုဆုံးဖြတ်ချက်တွေချမှတ်လာတာလို့ဝေဖန်သူတွေကထောက်ပြကြပါတယ်အခုလိုအမေရိကန်မျိုးသမီးတွေအကြအယူဆကွဲလွဲမှုတွေရှိနေတဲ့ဒေသဖြတ်ချခွင့်ဆိုင်ရာတရားရုံးချုပ်ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာလူမှုအသိုင်းအဝိုင်းအထင်မှရောဘယ်လိုသဘောထားတွေရှိကြပါလဲ။မေရီလန်းပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းရင်သူဟောင်ရဲ့အမြင်ကိုကြည်အောင်ပါ
။ဟုတ်ကဲ့ကျွန်မအမြင်ကတော့ကျွန်မတို့အာကိုဝင်ဆရှိပြီဆိုတာနဲ့ကျွန်မတို့တွေးဥကနေစတာပေါ့နော်အဲ့ရနေစပြီးတော့မှကျွန်မတို့ကြည့်တဲ့အခါမှာရပ်ပိုင်းလပိုင်းတစ်ဖြည်းဖြည်းနဲ့သူကလူဖြစ်လာပြီလေဆိုတော့ကိုဝင်ဖြတ်ချတာတစ်လပဲကြာကြာနှစ်လပဲကြာကြာကိုဝင်ဆိုပေမဲ့တွေးဆဖြစ်ပေမဲ့သူကလူပုံစံဆဖြစ်နေပြီဆိုတော့ကျွန်တော်တို့ဒီကိုဝင်ကိုဖြတ်ချလိုက်ခြင်းအပြင်တနည်းအားဖြင့်ကျွန်တော်တို့လူအသက်တက်တာနဲ့အတူတူပဲဖြစ်တယ်ကျွန်တော်တို့ဘာသာရေးအတိအသီးမှာရှိမယ်လူအသက်ကိုမတက်ရဘူးဆိုတော့ဒါဖျားလုံးဝမကြိုက်တဲ့အရာတစ်ခုဖြစ်တယ်ပေါ့နော်အလူရဲ့ဘဝတစ်ခုလုံးကိုဆုံးရှုံးသွားသလိုလူဖြစ်လာမဲ့ကလေးတစ်ယောက်ရဲ့အနာဂတ်ကိုရိုက်ချိုးသွားသလိုဖြစ်တယ်လို့ကျွန်မခံစားတယ်ဒါဖျားကလည်းကျွန်တော်တို့ရဲ့စံစာထဲမှာလုံးဝမကြိုက်တဲ့အရာပေါ့နော်လူအသက်တက်တဲ့အရာဖျားကသားမြစ်ထားတဲ့အရာဖြစ်တဲ့အတွက်ပေါ့နော်ကျွန်မအမေရိကမှာဒီအရာတွေစဖြစ်လာတဲ့အခါမှာတော်တော်လေးကျွန်မစိတ်မကောင်းဖြစ်ရတယ်နှလုံးသားကြေကွဲရတယ်ဒါပေမဲ့အခုဒီလိုမျိုးပေါ့နော်ဟိုသူတို့ရဲ့တရားရုံးမှာအမှုတွေဒီလိုမျိုးဖြစ်လာတယ်ပြီးတော့မှကိုဝင်ဖြတ်ချမဲ့အရာတွေကိုတားမြစ်မယ်လို့တင်းကြတဲ့အခါမှာကျွန်မစိတ်ထဲမှာအယံဝမ်းတာတယ်ကျွန်မတို့ဆူတောင်းတဲ့အရာတစ်ခုလည်းပြည့်သွားတယ်လို့ကျွန်မယုံကြည်ပါတယ်လို့
အမေရိကရောက်မြန်မာတွေကြားမှာလည်းအမြင်တွေကတော့အမျိုးမျိုးပါတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရားရုံးချုပ်ရှေ့မှာကိုယ်တိုင်သွားရောက်ဆန္ဒပြခဲ့တဲ့မတ်ဂျူဂျူမင်းသူကတော့အခုဆုံးဖြတ်ချက်ဟာအမျိုးသမီးတွေရဲ့အခွင့်အရေးကိုထိခိုက်ရုံမကလူမှုအသိုင်းအဝိုင်းတစ်ခုလုံးအပေါ်မှာပါထိခိုက်သက်ရောက်မှုတွေရှိတယ်လို့ပြောပါရယ
်ဒါကပြောမယ်ဆိုလို့ရှင်အမျိုးသမီးတို့ရဲ့အခွင့်အရေးတွေမဟုတ်ဘဲနဲ့ကျမတို့ရဲ့ society တစ်ခုလုံးရဲ့အခွင့်အရေးကိုပါထိခိုက်နေတာလားနိုင်တယ်လို့ပြောလို့ရတယ်ပေါ့နော်အထူးသဖြင့်ကျမက social worker တယောက်ဆိုတော့ကျမတို့ဒီလူပေါင်းတို့ခုလုံးပြောင်းလဲသွားနိုင်တာကိုကျမတို့ကမျက်မြင်ကိုယ်တွေ့မြင်လာရတော့မယ်ဗျာဖြစ်လို့ဆိုတော့ဒီလိုမျိုးပေါ့နော်ကျမတို့ရဲ့ရွေးချယ်ပိုင်ခွင့်ဒီကိုဝင်ရရှိလာပြီဆိုလို့ရှိရင်ကျမတို့ကမလို့ရှင်မဲနဲ့မွေးရမယ့်ကလေးတွေမကြွေးနိုင်မဲနဲ့မွေးရမယ့်ကလေးတွေမထိန်သိမ်းနိုင်မစောင့်ရှောက်နိုင်မဲနဲ့မွေးရတော့မယ့်ကလေးတွေလူပေါင်းတွေကိုရောက်လာပြီဆိုလို့ရှိရင်ကလေးတွေအတွက်လည်းမကောင်းကလေးတွေအတွက်လည်းစိတ်ဒဏ်ရာများစွာနဲ့ကြီးပြင်းလာနိုင်ကိုအခြေအနေကများတယ်ဒီလိုမျိုးနောက်ပြီးတော့ဒီအခြေခံလူဒန်းစားတွေကိုဝင်တားဆေးကိုမတောက်နိုင်တဲ့လူတွေအတွက်ဆိုလို့ရှင်ပို့ပြီးတော့ဒုက္ခရောက်လာနိုင်တယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ဒါပြောလို့ဒါ reproductive health မျိုးပွားမှုဆိုင်ရာအခွင့်အရေးဆိုတဲ့ခါမှာအဲ့ဒီရဲ့အောက်မှာအများကြီးပဲပါလာပြီအမျိုးသမီးတွေရဲ့ဟိုတားဆေးသုံးခွင့်တွေကအစပါလာပြီအမျိုးသမီးတွေဘလို့နေထိုင်ကျင့်က ြန်ရမယ်ဆိုတာတွေကအစပါလာပြီ။အဲ့ဒါဒါအစပဲရှိသေးတယ်။နောက်ပိုင်းဆိုလို့ရှိရင် LGBTQ community တွေရဲ့ right တွေပါထိခိုက်နစ်နာလာနိုင်တယ်လို့LGBTQ community ခေါင်းဆောင်တွေကလည်းပြောဆိုနေကြပြီပေါ့နော်။တယောက်ကြီးကအရန်နဲ့ဝန်နေဖို့ကောင်းတယ်။ဒေါသလည်းထွက်မိတယ်။ဒီလောက်တိုးတက်နေတဲ့အမေရိကလိုနိုင်ငံတော်မှာနောက်ပြန်ဆွဲတဲ့အတွေးအခေါ်တွေနဲ့လူတွေကခေါင်းဆောင်ဖြစ်နေတော့ဒီနိုင်ငံမှာနေရတယ်။ကျမတို့လိုအမျိုးသမီးတွေနဲ့ကလေးတွေတွေအတွက်အရန်နဲ့စိတ်ပူမိတယ်။အခုလိုမျိုးပေါ့နော်ဒီ Spring Court ကဒီဗဟုတရားရုံးမှာဆိုလို့ရှိရင်တရားသူကြီးတွေကဒီအနှစ်ပေါင်း90လောက်နောက်ပြန်ဆွဲတဲ့အတွေးအခေါ်တွေနဲ့ခေါင်းဆောင်လုပ်နေတဲ့အခါမှာကျမတို့အနေနဲ့တော်တော်လေးကိုစိတ်ပူမိတယ်ဒီနိုင်ငံအတွက်ဒုက္ခမျိုးစုံရင်ဆိုင်ရတော့မယ်ဆိုတာကိုလည်းကြိုတင်တွေးဆလို့ရပါတယ်ရှင
်။တရားရုံးကဆုံးဖြတ်ချက်ကြောင့်တရားသားဖြတ်ချခွင့်နဲ့ပတ်သက်လို့ကွဲလွဲမှုတွေကတော့ပုံမူကျဲလောင်လာပါတယ်။သဘောထားဘလို့ကွဲကွဲလက်တော်မှာတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုအားလုံးကလိုက်နာကြမှာပါ။ဒီနေ့တချို့ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာပြီးပြီးချင်းပါပဲ။တရားသားဖြတ်ချခွင့်တရားမြင့်တဲ့တင်းကျပ်တဲ့ဥပဒေချက်ချင်းပြဋ္ဌာန်းမှုပြင်ဆင်လာနေကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပံမျိုးသမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြပါရှင်။ကြီးမားပြီးထွေးပါရှင
်။ဒါကတော့မက်ခင်ဖြူထွေးအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်။အခုဒီတောက်ကြညာချမ်း VOA မြန်မာပိုင်းစီစဉ်အတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍကတော့သုတဆုံလေးအမေရိကန်တခွင်ပါရှင်။ဒီတပတ်မှာတော့တဲယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခသည်တပတ်ကို၄ရက်တာအလုပ်လုပ်ရမယ့်အစီအစဉ်အကြောင်းတွေကိုကိုအောင်ကတင်ပြထားပါရရှင
်။ကိုမီကန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်ဖြစ်ရောက်ရှိလာတာပါ။ရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်။အဲဒီနောက်သူနာပြုအဖြစ်လုပ်ငန်းခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်။ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါတယ်
။ဘယ်မှာဒီမှာပြောလို့ပါဗျာ။ဒီ American Dream ပါဗျာ။ကိုကြမ်းနှစ်သက်ကိုလောက်ရင်နာကိုဝင်ဝင်လဲရအောင်မှာဆိုတော့အကြောင်းတခြားအလုပ်တွေကလည်းလောက်ကြည့်တာအဆင်မပြေဘူး။ကမောင်းတဲ့အလုပ်ကအရင်ကပဇက်နေနေပို့လို့ကျင်လို့ပဲဟိုကစလုပ်မှဆိုတော့လုပ်ဖြစ်တာဒါပေမဲ့နောက်ပိုင်းမှတွေ့လာတာဆိုတော့ကိုကမောင်းအလုပ်ကကိုမောင်းကမောင်းပြောတာတခြားအလုပ်တွေစလို့ရှင်ကမောင်းတာအရင်ပြော
အမေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းပြည်ပြောဆိုလေးရှိကြပါတယ်။ကားမောင်းစဉ်ကာလအတွင်းလှုပ်သက်ရင်းအိန္ဒိယယာဉ်မောင်းတဦးအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ
်။ကိုပါကကုမ္ပဏီစားထောင်မှာဆိုရင် profit ကတလူမျိုးရှိတယ်။ management ကတလူမျိုးလုပ်လို့ရှိရင် main ရဲ့ဟိုဇာတိ expense နဲ့ profit ကို main တွက်နိုင်အကုမ္ပဏီကားမောင်းတမတော်တော်များမေးလို့ရှိရင်မတွက်နိုင်ကြဘူးလေ။ဒါမှမင်းကရှင်းပြမှာဆိုတော့ तू ကလေးစားမလဲတနိုင်တော့ကျွန်တော်သူထိုင်တော့တေချာပါစားရစားရနဲ့ရှင်းပြရှင်းပြတော့အာမင်experience ရအောင်လို့ပြလို့ရှင်းမင်းကာမောင်းလောကမှာအာဘယ်မှာတွေ့တဲ့လူတွေကစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရအောင်ဖြည့်စီပြလို့ရှင်းတရားကြမယ်ကို company ကိုထောင်လို့ရှင်းဒီငိုသားတောင်းမြေမှာမှာ
တရားကိုဖြန့်မြ9နှစ်လောက်ကာမောင်းခဲ့ပြီးနောက်၄နှစ်အကြာ2018ခုနှစ်မှာခန့်တယူပို့ဆောင်ရေး company စတင်ထူထောင်ခဲ့တာဟာကိုယ်တိုင်ကောင်းမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုံးလုပ်ငန်းဆရွတ်ဆာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါတယ်။ကို့ကုမ္ပဏီကကားတွေကိုလည်း BNA ကင်းအောင်နည်းပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါတယ
်။ driver ကလီဘာနေကဘလောက်ကျန်လဲ။brain ညက်ကဘလောက်ကျန်လဲ။ဒီစီစားနှောင်းကစား ကိုလီဘာနေလို့ဘလောက်ကျန်လို့ရှိရင် percentage ဘလောက်4ตัวတော့เนาะဟိုဒီလီဘာအဆုံးလေးဘလောက်ကြီးကြာနေလားလဲအခွေကိုရာကြမ်းလားအခွေကိုရာကြမ်းလားဆိုလို့ချင်းကျွန်တော်ကားထဲမှာ GPS ကိုကြီးစံစာရောရှိတယ်ကြီးစံစာဆိုအခွေလို့ချင်းကားဘလောက်ကြီးလဲပေါ့เนาะရင်းလို့ချင်းအဲ့ဒီကောင်အောင်အဆကျွန်တော်email လောက်တာ
ဖိုအီးမျိုးကကိုသိန်းတော့အောင်ဟာ college ကနေဆက်ပြုပြင်ထင်းသိမ်းရေးပွဲရရှိထားသူပါကုန်တင်တွဲကားမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့် company မှာကားစမောင်းပြခဲ့တာလို့ဆိုရတယ်
ကျွန်တော်ဟိုပထမဦးဆုံးကာသမာဘွားရောင်း offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့ တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအေးပြန်ရတဲ့အလို့ကိုကျွန်တော်စလုပ်ရတာ
American ပြည်တော်စုမှာ COVID ကာလပြီးဆုံးကနေတရုတ်ပို့ဆောင်ရေးကဏ္ဍအတွက်လုံသားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားပေါင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ data တွင်အခြေဆိုင်ရပြည်နယ်ဝန်ကျင်မှသာပို့ဆောင်တာပါဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ
်ဒီအရန်တတဲ့အချိန်မှာလည်းမောင်းရတယ်အာကျွန်တော်အရန်ကြတဲ့အချိန်မိုးတည်တည်မဲရွာတဲ့အချိန်မှာလည်းမောင်းရတယ်ဆိုတော့အနေများတယ်လမ်းမှာလည်း accident ဖြစ်လာတယ်အခြေအနေဆိုတော့အဲ့ဒီအရန်များတော့လုပ်ပါအာအဲ့ဒီတောင်မလို့ပတ်စံတစ်ခုအဲ့တော့မလုပ်စေချင်ဘူးအာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးနဲ့အဆင်ပြေမလားအာအရင်ကတာမင်ဆွေးနွေးပြီးမှအားလုံးကနေပြီးတော့ထောက်ထောက်ပံ့ပေးတယ်ဆိုမှလုပ်ဖို့အာတင်ပါတယ်လို့ကျွန်တော်အကြံပေးချင်ပါတယ
်ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီးဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အားလုံး26စီးအထိရှိလာပြီလို့ဆိုရတယ်တေယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါရတယ
်။ American နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့ American နိုင်ငံကုန်ပစ္စည်း90ရာခိုင်နှုန်းကကုန်ကားကြီးတွေစမိုင်း truck တွေနဲ့ပဲတည်တာ။အဲ့ဒါတောင်မလို့အများတန်းစမိုင်း truck တွေလိုအပ်တယ်။ပြီးတော့ကားမောင်းသမားတွေလိုအပ်တယ်။ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပါ။
ထိုင်းမြန်မာနယ်စပ်노보ဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတာပါအခွင့်အရေးတွေကိုတက်ဆွမ်းသလောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတီးထက်ပိုပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာဝါရှင်တန်ပြည်နယ်စီအက်တဲမြို့ကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်။ American ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါ။ Volt company လုပ်ငန်းတွချဲ့ရေးဌာနအကြီးအကဲ Sarah Ray ကတနင်္ဂနွေနေ့ရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်သောကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်။
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေပဲနဲ့အားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ
်တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီSan Francisco က Bolt Company ကလည်းမနစ်အော်တိုဝါလောက်ကစလို့တပတ်၄ရက်သာလွတ်လွတ်ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုပိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
အလုပ်ကို9ရက်ကနေ4ရက်ကိုရှော့ချကျင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျအောင်ဘယ်လိုအယုံဆိုင်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှော့ချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါ။ဖုံးဆက်လေးရှိတာသာအစင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။ကုမ္ပဏီ software engineer Sarah Yang က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောရတယ
်။ Like coming back on Monday I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲ။2ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်ပြီး3ရက်နားရရင်ပိုအင်အားတွေပြည့်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါရယ်အားလုံးကဒါကိုစိတ်ဝင်စားပါရယ
်ဘူရောပနိုင်ငံတချို့မှာလည်းတပတ်လေးရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံဆက်သက်နေပါရယ်မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50တုံ့ဆွဲခဲ့ပါတယ်ခင်ဗျာ
ဒါကတော့ကိုအောင်တင်ဆက်နေတဲ့သုတဆောင်လေးအမေရိကန်တခွင်ပါရှင်အခုဆက်လက်နားဆင်ရမယ့်ဒီသိပ္ပံနဲ့ဤပညာကဏ္ဍမှာတော့မြေရှားတတုနဲ့မြန်မာနိုင်ငံအပိုင်းသုံးကိုတင်ပြမှာပါမြေရှားတတုကကမ္ဘာမှာဘာကြောင့်အရေးပါနေတာပါလဲလက်ရှိမှာမြေရှားထုတ်လုပ်မှုတရားဝင်မရှိသေးပေမဲ့ကမ္ဘာမှာထုတ်လုပ်မှုတတိယလိုက်နေတဲ့မြန်မာနိုင်ငံရဲ့မြေရှားအလားအလာကဘယ်လိုရှိပါသလဲဒတတုရှာဖွေရေးနဲ့ဒူးဖော်ရေးပညာရှင်ဦးစောနောင်ကို.ခင်မျိုးသက်ကမေးမြန်းတင်ပြမှာပါရှင်
2020ကမ္ဘာမြေရှာတက်ပြီးထုတ်လုပ်မှု metric တန်ချိန်2,400အထိတိုးလာနေချိန်မှာတန်ချိန် 3,400 ထုတ်နေတဲ့တရုတ်နဲ့တန်ချိန် 3,800 ထုတ်တဲ့ American ပြည်ရင်ပန်ဝါကတန်ချိန် 3,000 နဲ့ကမ္ဘာတက်တဲ့အများဆုံးမြေရှာ track data ဖြစ်နေပါတယ်တရုတ်ကထုတ်တဲ့မြေရှာကုန်ကြမ်းထုတ်ရကလည်းမြန်မာစီကရတာပါလက်ရှိမှာမြေရှာထုတ်လုပ်မှုတည်ဝင်မရှိသေးတဲ့မြန်မာနိုင်ငံရဲ့မြေရှာအလားအလာကဘယ်လိုရှိပါသလဲမြေရှာတက်တူကဘာကြောင့်အရေးပါနေတာပါလဲဓာတ်တက်တူရှာဖွေရတဲ့တူဖော်ရေးပညာရှင်ဦးစောနောင်ကိုမြင်းမြန်ပြီးတင်ပြပေးမှာပ
ါဆရာမြန်မာနိုင်ငံဒီအချင်းပြင်းနဲ့ဒီပန်ဝါဒေတာမှာပဲရှိလားတစ်ချက်ခြားနေရာတွေမှာရောမြေရှာတက်တူတွေရှိလားဆရာ
အခုလောလောဆယ်တော့ဒီကချင်းမှာတော့အများဆုံးပေါ့နော်နောက်ပြီးရင်အခုသူတို့ကချင်းပန်ဝါကျင်းထင်းသိအဖွဲ့ရဲ့တို့ရတော့ဒီကချင်းတဲမှာကိုလုတ်ခွဲပေါင်း100ခါလောက်ရှိရပြောတယ်ဒီချက်လုတ်ခွဲပေါ့နော
်
လုတ်ခွဲတွေ100ကျော်လောက်100ဝန်းကျင်လောက်ရှိလို့ဆိုတယ်ဒါတော့မြန်မာပြည်မှာတခြားနေရာတွေနည်းနည်းဆိုရင်တော့အင်းတော်နဲ့အင်းတော်နဲ့ကတားကြမှာလဲတချို့လုံးနေတယ်လို့ပြရတယ်နောက်ပြီးရင်ကျွန်တော်တို့ဟို border DGSC border မှာတော့ကျွန်တော်တို့ regional mapping ဆင်းတော့ကဒီတနင်္သာရီအထူးတစ်ဖြစ်ကျွန်တော်ဒေါ်ရလောင်လုံးဘီချ်မှာတော့ marine place မျိုး marine place တိုင်းပေါ့လောင်လုံးဘီချ်မှာတော့ဒီလွှဲရအတွေရောက်ဖူးတယ
်
ဟုတ်ကဲ့ဒါပေမဲ့ဒါတော့ wallpaper ဖြစ်တဲ့အဆက်တော့ကျွန်တော်လူမလေးလာရောက်ဘူးလေဒီ twist scene တွေတွေ့တာပေါ့ twist scene တွေပဲတွေ့တယ်ဟု
တ်ကဲ့အနေချင်းပါတာပေါ့
အနေချင်းပါတယ်ဟုတ်တယ
်ဟုတ်ကဲ
့ monoxylo xenotino တလူပေါ့
ဆရာတော့မြန်မာနိုင်ငံကဒီမြေရှာတက်တူအလားအလာလေးနည်းနည်းပြောပြပေးပါဆရာ
ကျောင်းတော်တူအလားလာနေတယ်တော့ဒီဒီကချင်းပြည်နယ်တက်မှာလုံးမဲ့ဆိုရင်တော့ Hackling Granite Granite Log လို့ဒီအမျိုး log type တွေလိုက်ရှာပြီးပေါ်ထွက်ရမှာပဲလေပညာရှင်တွေအနေနဲ့ဒါမှမဟုတ်ဌာနဆိုင်ရာနဲ့လုံးမဲ့ဆိုရင်မြန်မာပြည်မှာဒီ Ignis Belt ပုံဦးတော်ကြီးတော့ရှိတယ်လေဒီတက်မှာဒီ belt တွေလိုက်ရှာရုံပါပဲဒါတော့ကချင်းမှာမဟုတ်ဘူးတခြားနေရာတွေလည်းရှိတယ်ဒီနေ့သာရီကိုစက်ဒီမှာလဲဒီလိုမျိုးအကလိကျွဲတဲ့အာရှိတာအလောင်းလုံးဆိုရင်သူဖြစ်ချမ်းဒီကိုစက်အင်းနီယားစတော့တွေကတချို့တွေကတော့ဒီအကလိကျွဲတာပေါ့ဒါကြောင့်လဲဒီလောင်းလုံးဘီချ်မှာဒီလိုမျိုးထွေးဆွတွေ့ရတယ်ကျွန်တော်တို့ရှာမယ်ဆိုရင်တော့အကလိကျွဲသွားတဲ့မိတဲ့ကြောင့်တွေရှိတဲ့ဒေသတွေကိုလိုက်ပြီးရင်ကျွန်တော်တို့ခွင့်ဆင်းဖို့လိုပါတယ်ဟုတ်တော့မျိုးကျွန်တော်တို့74 to 78တော့ GIC project နဲ့လောက်တော့မျိုးအားများများနဲ့တုံကြီးဒီလိုသုံးရင်တော့တွေးမှန်လို့ထင်တာပဲ
ဟုတ်ကဲ့တေချာစနစ်တကျဟိုမှတ်တမ်းတင်ထားတာတော့မရှိသေးဘူးပေါ့နော
်အခုတော့ဒီလိုစနစ်ကျမရှိဘူးတင်တော့တင်ထားတယ်ဟိုဒီမြေပုံထဲမှာဒီကျွန်တော်တို့ mineral resources ဆို map ထဲမှာပေါ့အဲ့ဒီမှာတော့တွဲရအောင်ဆိုပြီးရနေတင်ထားတာရှိတယ်ဒါပေမဲ့တခုနှစ်ခုလောက်ပဲတွေ့ရတာ
ဟုတ်ကဲ့ပါဆရာဆရာဒီမြန်မာနိုင်ငံမှာတွေ့ရတဲ့အဲ့ဒီအခြေအနေကဘယ်နှမျိုးလောက်ရှိလဲဆရာ
လွဲရတယ်တော့အခုတန်ပေါ်မှာထွက်တာတော့လွဲရအောင်မှာနှမျိုးခွက်ထားတယ်လေ
ဘယ်
ပြီးလွဲရအောင်နဲ့လိုက်လွဲရအောင်ဆိုရင်နှမျိုးခွက်ထားတယ်ဟိုလေးတယ်မြေရှာနဲ့ပေါ်တဲ့မြေရှာပေါ့တန်ပေါ်မှာတွေ့တာ heavy လွဲရအောင်နေဖြစ်တယ်ဒီ heavy လွဲရအောင်တွေကပုံကြီးရဲ့တန်ဖိုးကြည့်တယ်ဈေးပိုရတာအဲ့တော့ပန်ဝါမှာထွက်တာဟိုတော်ဘီယန်နဲ့ဒိုက်စပိုစီယန်ဖြစ်တယ်။ဒါ heavy layer အားတွေပဲ
။ရေရှားတက်တူထုတ်တဲ့နေရာမှာဟိုဘေးရွက်ပစ္စည်းတွေနဲ့အဖို့တန်ဒါတွေဘာတွေများရပါသလဲဆရာ။ဘာဖြစ်လို့လဲဆိုတော့ဒီရေရှားတက်တူထုတ်တဲ့နေရာရဲ့အပါဝင်ပေါ့နော်။မြန်မာနိုင်ငံတကြောကရွှေမရှိတဲ့နေရာမရှိဘူး။အော်အမတန်ရှားတယ်။နေရာတိုင်းမှာရွှေရတွေ့နေဒီနေရာတွေမှာရောရွှေထုတ်တာတွေရှိသလား။အခြေအနေလေးနည်းနည်းပြောပြပေးပါဆရာ
။ဟုတ်ကဲ့ဒီမြေရှောက်ဖမ်းမိတဲ့အချိန်မှာကျန်တဲ့ဒီဝိစိတ်ထဲကဒီသူတို့ကတော့ဗမာတွေကတော့ထဆေးတော့ထဆေးတော့ရွှေတွေလည်းရတယ်ကြောက်တွေလည်းရတယ်အဲ့ဒါတော့အသေးချော်ပါပဲဘာလို့ဆိုကျွန်တော်မိတ်ဆွေကချင်းတွေလုံနေတဲ့လူတွေစီကသိရတာ
ကျန်မြေရှောက်တက်တူကိုဘယ်နေရာတွေမှာအဓိကသုံးပါတယ်ဆရာအဲ့ဒီမြေရှောက်တက်တူအသုံးပြုပုံလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဟုတ်1965မတိုက်ခင်ဒီကမြေရှာတတူကလူအချင်းအတော်ဝင်နေသေးတယ်1965မှာဈေးကွေကိုရောက်တော့တဲ့ color TV set in it to Michelle Luachia, Myanmar Lodo. I also in the color TV Sema Tongu, European Misha Minoya, the color TV Sema Tongu, Machine Pieluda, Drossin, who cheated in the job. I don't do that or Romyard. Romyard or now Dashawa, Misha, who come on my Luachi, Chimani Mob. Nello, Michi, Yala, who do love with you. Neodymian Salami and Michane, Chata to the Sabin, the strong magnet, so army and magnevano, Apu to Apu to the Canada, and Lime Loyama Tone. Yaseka and in Loyama Tone, Lea, Yase, generator, Loyama Tone, now we hard disk loop, cell phone loop, Edadi Loyama Tone, and now the new Yoino, Dysporian Michaye. WM Misha, I didn't know you were a trade and use of it. As for CNN, WM. Did that do Zadi at all? Tally in the Nabi and the Yasekari Matone. Now, Jana de Europe Yomazo, who quasi canto, Taku Jesiri, Daku Jesiri, Nuclear Jingo Tempore, the Akata Sayan, Jesima Loga Matone, now we electronic Jesiri Matone, so on in sunlight, the Loga Matone.
ว่าเจ็ดไตลิยินโลยิงโอติ้นพอโลดีโลမျိုးเสยยี่ยามมาแล้วต้องน่ะโอ้แล้วนาวีนดิเลอะลิยาเซโลบอลโลลงมาแล้วต้องเลยดิลิยาเซก็ดิมาแล้วต้องเลยสรุปตัวอะต้องอยู่ดอกอะอายอยู่ดาจองเมช่าอเมเวโลอันนี่มาเว้ยโอเคเจ็ดที่ปั้นวามาตื้อเนี่ยอมุษาบาอธิกต้องมาเลยเจ้าปั้นวามาตื้อเนี่ยอมุษาก็
เจ็ดตัลลี่ยินโดดเนี่ยมาตรงเนี่ยนาวีนดิลิยาเซก็ดิทุบได้เนี่ยมาตรงเนี่ยอธิกก็တော့นาวีเลออลิยาเซโดดออกมาเลยตรงเนี่ยอําว่าหาตัวโหเฮฟวี่เลออลิเลได้มีชาวสรุปตัวตันโฟเลจีเลยโอเคครับเจ๊จุเมียให้เต็มมาเลยครับภูมิปัญญาရှင်อู้ซ้อนเราเนี่ยเปล่าจ๋าจังเลยเว้ยดีตะเร็งปัดด้วยตึกปันเนี่ยนี้ปัญญากันเราดู
ဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ဒါကတော့တိတ်ပန်တဲ့နီးပညာကဏ္ဍကိုဒေါက်ခင်မြတ်တက်ကတင်ဆက်သွားတာပါအခုတော့သတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြမှာပါရှင် အမေရိကန်ပြည်ထောင်စုမှာခိုလုံခွင့်လျှောက်ထားသူတွေရဲ့လျှောက်လာတွေစစ်စစ်နေချိန်မက္ဆီကိုနိုင်ငံမှာဆောင်ဆိုင်စီတဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုဘိုင်ဒန်အစိုးရရက်ခဲ့တာဟာဥပဒေချိုးဖောက်ရာမရောက်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။အရင်သမ္မတဟောင်းဒေါက်တာထရမ့်လက်ထက်ကကျင့်သုံးခဲ့တဲ့တင်းကြပ်တဲ့မူဝါဒအရခိုလုံခွင့်လျှောက်ထားသူ9000လောက်ဟာမက္ဆီက
န်းဟုတိုက်ဖြတ်ရေးဥပဒေအရသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအနေနဲ့ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုကိုကန့်သတ်ခွင့်မရှိဘူးဆိုတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာကမ္ဘာ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုထိခိုက်စေတဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကအဝေဖန်ခဲ့ကြပါတယ်။တောက်ချာနေအစောပိုင်းကယူကရိန်းနိုင်ငံအော်ဒီဆာဒေတာကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လူအနည်းဆုံး18ဦးသေဆုံးပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်။ရုရှားတွေပြစ်မှတ်ထားခဲ့တဲ့နေရာတွေကတခုကတော့လူနေအဆောက်အဦတစ်ခုဖြစ်ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကယူကရိန်းနဲ့ရုရှားခေါင်းဆောင်တွေအကြားမှာဆက်သွယ်ရေးစကားဖြစ်နေတဲ့သူတာဝန်ယူပေးမဲ့အကြောင်းတာတာပရင်းတွေတုန်းကကန့်လန့်လိုက်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမျက်မွန်ကပြောပြသွားတာပါ။ဒီကနေ့ညချမ်းအတွက်ဒီသတင်းစီစဉ်ဒီအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့မဆုမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ကြီးစုနာဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွက်တွေကနေကင်းဝေးကြပါစေရှင်။ကျွန်မအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.